Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်ကိုတော့လိုင်းဒိုမီတာ25 40 50တိကျုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးဤနောက်မှာတော့
သနတာရသိပ်သွားသိပ်သွားတဲ့သူရဲ့ချင်မှာပဲသိမ့်မဲ့ဆိုမှပြည်သူကလှုပ်ရဲချင်မှာတို့ကဆက်လို့မပြန်နဲ့လာတဲ့
ဆရာနာသိမ့်မှုစန့်ကျင်သူတွေလက်လုပ်ကနက်တွေနဲ့ခုခံနေကြတဲ့အခြေအနေဆိုင်ရာသတင်းဆောင်ပါကိုသတင်းတွေကြီးညပြီးမှနားဆင်ကြရပါမယ်ရှင်ဤနောက်မှာတော့မြန်မာရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေထဲကသုတအပတ်စဉ်ကဏ္ဍတွေကိုဇက်တိုင်နားဆင်ချရပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာသတင်းပတ်18ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပအဝင်မြန်မာနိုင်ငံတလွာမြို့တွေနဲ့ခြေလက်တွေမှာပါဆက်လက်ပြုလုပ်နေကြပါတယ်။မန္တလေးမှာစစ်မှုစုပေါင်းတပ်ဖွဲ့စစ်ကြောင်းကမော်တော်ဆိုင်ကယ်တွေနဲ့ပါချီတက်ကြပြီးစစ်အာဏာရှင်ဖျောက်ချရေးကျွေးကြုံဆန္ဒပြခဲ့ကြသလိုမဟာတပ်ပေါင်းစုကတော့ညနေစည်းစံဟွန်တီတပ်ဖွဲ့ပြုလုပ်ခဲ့ကြပါတယ်။အတားစီတွေအဖမ်းစီတွေရှိနေတဲ့ကြားကပဲတနင်္လာနေ့မှာမန္တလေးတန်ကတမကတန်ဃာတော်တွေအောင်မြေတဆန်းကျောင်းသားများတမကတပ်ဖွဲ့စစ်ကြောင်းတွေအမရပူရကျောင်းသားများတမကနဲ့ပြည်သူတွေရဲ့ပျောက်ကြားတပိတ်တွေအပြင်ပြည်ကြီးတကောင်မျိုးနဲ့အတံမတိတ်အလံမလိတ်တပိတ်လည်းပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့နေမီကုန်းတကောင်မျိုးတဲ့မြောက်ပိုင်းတွေမှာဆင်အာနာရှင်ဖြုတ်ချရေးချီတက်ဆန္ဒပြခဲ့ကြသလိုရွှေပြည်သာဝန်ထမ်းပေါင်းစုံတပိတ်မှာတော့တောင်တန်းပြည်မှညီညွတ်ကြ၏ဆိုတဲ့စာရန်တွေအပါအဝင်ဆိုင်းဘုတ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။ကလေး၊မိုးညင်၊ဖားကန့်၊စကိုင်းတိုင်းတပင်း၊ရင်းမပင်၊ဆလင်းကြီးဒေသတွေမှာလည်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေပါရှိခဲ့ပြီးကျောင်းသားပြည်သူတွေစုပေါင်းချီတက်ခဲ့ကြသလိုဟောပြောပွဲတွေလည်းကျင်းပကြကြပါတယ်။ဒဝဲခင်းလောင်းလုံမြို့နယ်ကမောမကန်ပန္တလယ်နှင်းမော်အပါအဝင်ပတ်ဝန်းကျင်ခြေရွာတွေမှာလည်းချီတက်ဆန္ဒပြကြသလိုလူငယ်ရေးရတပိတ်တပ်ပေါင်းစုတပိတ်ကန်းချစ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ6ရက်နေ့အထိဆိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တည်ဆုံရတဲ့ပြည်သူက849ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းတာကိုပြည်ရင်းမှာနေစဉ်လိုလိုဆန့်ကျင်ကန့်ကွက်နေကြချိန်မှာပဲပြည်ပရောက်မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေမှာမြမအရေးကဘာကတည်အောင်လှုပ်ဆောင်နေကြတယ်လို့တက်ဆွမ်းတပြအကူအညီပေးနိုင်အောင်မှလုပ်ပြီးတသားတည်းရှိချောင်ပြတာနေကြပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့မှာတော့မြမအမေရိကန်လူသားချင်းစာနာမှုကူညီရေးအသင်းကဦးစီးပြီးမြန်မာနေဦးတော်လိုင်းရန်ပုံငွေရှာတဲ့ဈေးအောင်ပွဲကိုတနင်္လာနေ့ကပြုလုပ်ခဲ့ကြတယ်လို့ဒီပွဲမှာအမှတ်တရပစ္စည်းလာရောက်တဲ့ဦးကျော်မိုးတင်ကပြောပါတယ
်။မျိုးစုံကျွန်တော်ရောင်းပြီးတော့ရန်ပုံငွေရှာကြပါတယ်။မြန်မာပြည်မှာ CDM လှုပ်ရှားမှုတွေဒီစစ်ဘေးရှောင်တွေနဲ့တကွာကျွန်တော်ဒီနေဦးတော်လိုင်းမှာပါဝင်ပတ်သက်ကြတဲ့ဂါနာအသီးသီးကိုပေးပို့လှူဒါန်းသွားမယ်
။နယ်သာလန်နိုင်ငံမှာတော့တနင်္လာနေ့ကမြန်မာတွေစုဝေးပြီးအမေရိကန်မျိုးကထင်ရှားတဲ့နေရာတွေမှာNGO မျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့လှုပ်ရှားမှုတွေပြုလုပ်ပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကဖွဲ့စည်းခဲ့တဲ့ NGO အစိုးရကို Netherlands အစိုးရကနေတည်ဝင်အသိမှတ်ပြုရေးအပြင်အဖမ်းခံနေရတဲ့မြန်မာခေါင်းဆောင်တွေအ мян ပြန်ပြီးလွှတ်ပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့က Peace de la Republic မှာပြင်သစ်အောင်မြန်မာတွေပါဝင်တဲ့ ASEAN Africa 14နိုင်ငံပူးပေါင်းပြီးတရုတ်ကွန်မြူနီအစိုးရကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာလဲဆီယန်နာတိမ့်မှုဆန့်ကျင်ကော်မတီကိုရီးယားကစီစဉ်တဲ့တောင်ကိုရီးယားရဲ့မြန်မာဒီမိုကရေစီအင်အားစုတွေကဆိုးမျိုးမြန်မာတန်ယုံရှင်မှာဆီယန်နာရှင်ပြုတ်ကြရင်းနဲ့ဒီမိုကရေစီရရှိရေးတောင်းဆိုဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဒေချောင်းမျိုးမှာလဲတနင်္လာနေ့ကကိုရီးယားရဲ့မြန်မာတွေနဲ့အတူကိုရီးယားနိုင်ငံသားတွေပါပါဝင်ပြီးဆီယန်နာရှင်ကြဆုံရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့က24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ3,000ကျော်ပဲရှိတဲ့အတွက်ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ကြည့်ရင် 24နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။အိန္ဒိယနိုင်ငံမှာကူးစက်များဗီဇာပြောင်းပိုးသစ်တွေ့နေရသလိုကိုဗစ်ဒုတိယလှိုင်းတံကိုခံနေရတာဖြစ်ပြီးဒီရောဂါကိုကာကွယ်နိုင်မှုအတွက်အစိုးရကအပြင်းထန်ကြိုးစားနေရပါတယ်။တနင်္ဂနွေနေ့ကတော့အိန္ဒိယမြောက်ပိုင်းဟေဒရာဘတ်မြို့မှာလူပေါင်း4000လောက်တဲ့ကာကွယ်ဆေးထိုးပေးခဲ့တာပါ။
The only way you can defeat the third virus third wave
ကိုဗစ်တက်ပြန်လိုင်းလာမယ်ဆိုရင်ကာကွယ်ဆေးထိုးထားမှာပဲစိတ်ချမှာပါ။ဒါကြောင့်ဆေးများများထိုးနိုင်လေလေတက်ပြန်လိုင်းနဲ့အကူးဆက်ခံရသူနည်းလေလေဖြစ်မယ်လို့ကာကွယ်ဆေးထိုးပေးအကူအညီပေးနေသူကပြောတော်တာပါ။ဒီယောဂရှင်တွေနဲ့တရက်ထိတွေ့ဆက်ဆံရသူတွေကာကွယ်ဆေးထိုးထားတဲ့အတွက်ယောဂအကူးဆက်မခံရတာကိုလက်တွေ့တွေ့နေရတာကြောင့်ကာကွယ်ဆေးထိုးကြဖို့လဲဆောပါတယ်။အိန္ဒိယနိုင်ငံတက်ဝမ်းလုံးအတွက်ကိုဗစ်ကာကွယ်ဆေးကို January 16ရက်မှာစတင်ထိုးနှံပေးခဲ့တာဖြစ်ပြီးအခုချိန်ထိကာကွယ်ဆေးအလုံးပေါင်းသန်း230ကျော်ထိုးပေးခဲ့ပြီးဖြစ်ပါတယ်။ကိုဗစ်ဒုတိယလှိုင်းတံခံရတဲ့အိန္ဒိယမှာဒီနှစ်ကုန်ပိုင်းရောက်ရင်တတိယလှိုင်းတံခံရနိုင်ခြေရှိကြောင်းနဲ့အထူးသဖြင့်ကလေးငယ်တွေမှာဖြစ်ပေါ်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။ကမ္ဘာမှာ20လူပေါင်းတန်း600လောက်ဟာအစားအသောက်မတန့်ရှင်းမှုကြောင့်နာမကျန်းဖြစ်နေရပြီးတည်ဆုံရသူကလည်း4သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာနဲ့စိုက်ပျိုးရေးဆိုင်ရာ FAO အဖွဲ့အကြီးကဒိုမနိတ်ဘာဂျင်ကပြောပါတယ
်။ Every year 600 million
လူပေါင်းတန်း600လောက်ဟာသူတို့စားတဲ့အစားထဲမှာဘက်တီးရီးယားတွေ၊ဗိုင်းရပ်စ်တွေ၊ကပ်ပါးကောင်တွေ၊အဆိပ်ဓာတ်မှမဟုတ်ဓာတ်ပစ္စည်းတွေပါနေတာကြောင့်နာမကျန်းဖြစ်ကြရတယ်လို့အဲ့ဒီလူ10ယောက်မှ1ယောက်တည်ဆုံးကြရပြီးတည်ဆုံးရသူက4သိန်း2000လောက်ရှိနေတယ်လို့ပြောထားတာပါ။အခုချိန်ထိနေရာတိုင်းမှာအစားအသောက်ကြောင့်ဖျားလာရသူတိုင်းကိုအသေးချာမစစ်ဆေးပေးနိုင်သေးတဲ့အတွက်အချိန်နဲ့အခုတည်းပိုဆိုးနေနိုင်တယ်လို့လည်းပြောပါတယ်။အစားစာတွေကိုထုတ်လုပ်တဲ့နေရာကနေစားသုံးသူလက်ထဲရောက်တဲ့အထိဂျားမှာအဆင့်မျိုးစုံဖြစ်လာတာဖြစ်ပြီးသူလောင်တဲ့ပုံစံချက်ပြုတ်တဲ့ပုံစံတနေရာကတနေရာကိုတင်ပို့တာထုတ်လုပ်တာလို့အဆင့်တိုင်းမှာဘေးကင်းအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 9.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တင်းနယ်လာနေမနေ့ကင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ရုရှားကိုစန့်ကျင်မဲ့ကိစ္စမှာအမေရိကန်ဟာဥရောပမဟာမိတ်တွေနဲ့အတူရပ်တည်သွားမယ်လို့သမ္မတဂျိုးဘိုက်တန်ကရုရှားသမ္မတပူတင်နဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဖို့ရပ်ပိုင်းအလို့မှာပြောကြားလိုက်ပါတယ်။လာမယ့်ဗုဒ္ဓနေ့ကျရင်သမ္မတဘိုက်တန်ဥရောပကိုခီးထွက်မှာဖြစ်ပြီး G7 နဲ့ NATO ထိပ်သီးဆွေးနွေးပွဲတွေတက်ရောက်မှာဖြစ်တယ်လို့သမ္မတပူတင်နဲ့ဂျနီဗာမှာဇွန်လ16ရက်နေ့တွေ့ဆုံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းအမေရိကန်ရုရှားနှစ်နိုင်ငံကြားကြီးမားတဲ့ပြဿနာတွေကြုံခဲ့ရပြီးတဲ့နောက်အင်တာနက်ခိုးဝင်ဖောက်ထွင်းမှုအပါအဝင်လူအခွင့်အရေးကိစ္စနဲ့ရွေးကောက်ပွဲဂျားဝင်နှောက်ယှက်မှုတွေအပေါ်တင်းမာခဲ့ကြပြီးနောက်ခေါင်းဆောင်တို့အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။စနေနေ့တုန်းက Washington Post သတင်းစာမှာသမ္မတဂျိုးဘိုင်တန်ကသူ့အယူအဆဆောင်းပါးရေးသားရမှာတော့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေတိုးလာနေခြင်းမှာဒီမိုကရက်တစ်မဟာမိတ်တွေနဲ့အမေရိကန်ကရပ်တည်သွားမယ်ဆိုတာကိုကတိပြုရေးသားပါတယ်။အနေနဲ့ပြုလာမဲ့ဘလို့လို့ရမျိုးကမဆိုသူ့ဘက်ကလက်တုံပြန်ဖို့နှောင့်နှေးနေမှာမဟုတ်ဘူးဆိုတာသမ္မတပူတင်သိပါတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတို့လိုသဘောထားချင်းတူညီတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့လူ့အခွင့်အရေးလူ့ကုန်သိက္ခာအတွက်ယက်တည်သွားမယ်ဆိုတာသမ္မတပူတင်နဲ့တွေ့ဆုံတဲ့အခါထပ်လောင်းပြောကြားသွားမယ်လို့သူကဆိုပါတယ်ခင်ဗျာ။ဒါမဲ့စက်တင်ဘာလ17ရက်နေ့နောက်ဆုံးထားပြီးအမေရိကန်တပ်တွေရောညွန်ပေါင်းတပ်ဖွဲ့တွေပါအာဖဂန်နစ္စတန်ကနေဆုတ်ခွာသွားပြီးနောက်နှစ်ဖက်ဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေးခါလီဇက်ရဲ့အစစ်မြင့်အဖွဲ့နဲ့အာဖဂန်ခေါင်းဆောင်တွေတနင်္ဂနွေနေ့ကကဘူးမြို့မှာတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့တစ်လအတွင်းနိုင်ငံခြားစစ်တပ်ကအာဖဂန်ကစတင်ဆုတ်ခွာခြင်းကစပြီးတာလီဘန်သဘုံတွေကအစိုးရတပ်ဖွဲ့တွေကိုအရှိန်မြှင့်တိုက်ခိုက်လာသလိုအာဖဂန်ရဲ့ဒေသကြီး6ခုကိုပါသိမ်းပိုက်လာတဲ့အခြေအနေကြောင့်အခုလိုအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမှုဖြစ်လာရတာပါ။တနင်္ဂနွေနေ့တွေ့ဆုံပွဲအတွင်းကာကွယ်ရေးစီးပွားရေးလူသားချင်းစာနာမှုအကူအညီပေးရေးကဏ္ဍ၃ခုကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့အာဖဂန်သမ္မတအက်ရက်ဂါနီရဲ့ပြောခွင့်ရ မိုဟာမက်အမီရီကပြောပါတယ်။ဒါအပြင်တာလီဘန်နေနဲ့တိုက်ခိုက်နေရတဲ့အာဖဂန်အစိုးရတပ်ဖွဲ့အတွက်ဒေါ်လာ 3.3 ဘီလီယံကိုအမေရိကန်အစိုးရကလာမယ့်နှစ်နှစ်အတွင်းအာဖဂန်ကိုထောက်ပံ့သွားမယ်လို့အမေရိကန်ဘက်ကကတိပေးကြောင်းသူကပြောပါတယ်။အမေရိကန်ကထောက်ပံ့မဲ့အထက်မှာအာဖဂန်လေတပ်အင်အားတောက်တင်းလာစေဖို့လည်းပါဝင်ပါတယ်။အာဖဂန်နစ္စတန်မှာအကူအညီလိုအပ်သူ18တန်းအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ266တန်းကိုပေးအပ်သွားမယ်လို့ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်ကကြေညာခဲ့ပါတယ်ခင်ဗျာ။ကနေဒါနိုင်ငံ British Columbia ပြည်နယ်ကမ်လူးစ်မြို့မှာခရီးရန်သာသနာပြုအဖွဲ့ကကြီးကြပ်ဖွင့်လှစ်ခဲ့တဲ့ကျောင်းဝင်းတစ်ခုတည်းဌာနေတိုင်းသားကျောင်းသားတွေရဲ့ရုပ်ကျွင်းအလောင်း215ခုရှာဖွေတွေ့ရှိခဲ့တဲ့ဖြစ်ရပ်အတွက်သူ့အနေနဲ့နာကျင်ခံစားရကြောင်းပိုယန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။ဒီကိစ္စကိုထုတ်ပေါ်ကြဖို့ဘာသာရေးနဲ့နိုင်ငံရေးတာဝန်ရှိသူတွေကိုသူကဖိအားပေးတိုက်တွန်းလိုက်တာပါ။ဒါပေမဲ့ဒီဖြစ်ရပ်အတွက်ဗာတီကန်နန်းတော်ကတောင်းပန်ဖို့နဲ့တာဝန်ယူဖို့ဆိုပြီးလွန်ခဲ့တဲ့နှစ်ကကနေဒါဝန်ကြီးချုပ်ထရူဒိုရဲ့တောင်းဆိုချက်ကိုတော့ပိုယန်မင်းကြီးကဘာမှထည့်သွင်းပြောဆိုသွားခြင်းမရှိပါဘူး။19ရာစုနှစ်အတွင်းကနေဒါနိုင်ငံမှာရိုမန်ကက်သလစ်သာသနာပြုဖျားကြောင်းအများစုကအစိုးရထောက်ပံ့ရန်ပုံငွေနဲ့ခရီးရန်စာသင်ကျောင်းတွေကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီမှာဌာနေတိုင်းရင်းသားကလေးငယ်တသိန်းခွဲကျော်ကိုကနေဒါလူအဖွဲ့အစည်းနဲ့အံဝင်ခွင့်ကြဖြစ်စေဖို့ဆိုပြီးကျောင်းအိတ်ကျောင်းစားအတမတက်ခိုင်းခဲ့ပါတယ်။အဲ့ဒီကျောင်းတွေမှာကိုတီလက်ရောက်ကျူးလွန်တာလိမ်မိုင်းဆိုင်ရာစော်ကားတာတွေရှိခဲ့တယ်လို့ကနေဒါအစိုးရကဝန်ခံပါတယ်။မိမိတို့တိုင်းသားဘာသာစကားနဲ့ပြောဆိုမိရင်ကျောင်းသားတွေအယိုက်နှက်ခံခဲ့ရတာပါ။ပြီးခဲ့တဲ့လကမြေအောက်ကိုရေဒါကိရိယာနဲ့ရှာဖွေစဉ်ကမ်လူးအိန္ဒိယဌာနေတိုင်းရင်းသားတွေနေတဲ့အဲ့ဒီကျောင်းဝင်းထဲမှာကျောင်းသားကလေးငယ်တွေရဲ့ရုပ်ကြွင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါလေခင်ဗျာ။ဒီတင်ရှိမင်းသားဟယ်ရီနဲ့ကျင်ရတော်မက်ဂန်မာကယ်တို့ရဲ့ဒုတိယမြောက်ရင်သွေးသမီးတော်ကိုတောက်ကြနေကဖွားမြင်ခဲ့ကြောင်းကြေညာလိုက်ပါတယ်။သမီးတော်လေးကိုလီလီဘတ်ဒိုင်ယာနာမောက်ဘတ်တန်ဝင်းဆာလို့အမည်မဲ့ခေါ်ထားကြောင်းSuccess မျိုးသားဟယ်ရီနဲ့ကျင်ရတော်မေဂန်လို့ရဲ့ပြောခွင့်ရကမနေတော့ကပြောပါတယ်။အဲလစ်ဘက်ဘီယမာကြီးကိုချစ်စနိုးခေါ်တဲ့လီလီဘက်ဆိုတဲ့အမိကိုဒီသမီးတော်လေးရဲ့ပထမနာမည်အဖြစ်အစွဲပြုမှတ်ခေါ်လိုက်တာဖြစ်ပြီးသူ့နာမည်အလဲစလုံးဒိုင်ယာနာဆိုတာကတော့မင်းသားဟယ်ရီရဲ့မိခင်ဒိုင်ယာနာမင်းသမီးအမိကိုယူထားတာဖြစ်ပါတယ်။ဖောင်းမြင်လာတဲ့သမီးတော်လေးဟာဗီတိန်ချင်းရရခံယူခွင့်အဆင့်ရှင့်မှာရှိနေပါတယ်။ဒီသမီးတော်လေးဖွားမြင်တာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပေမဲ့နောက်ပုံကိုတော့ဖော်ပြခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့မတ်လတုန်းကအမေရိကန်ရုပ်သံတင်ဆက်သူအော်ပရာဝင်းဖီနဲ့တွေ့ဆုံမေးမြန်းခန်းမှာမီဂန်မာကဲကသူ့ရဲ့ပထမကလေးငယ်သားတော်လေးဖွားမြင်တော့ကအသားရောင်ကွဲပြားမှုရှိနိုင်တာနဲ့ပတ်သက်လို့ဗီဒီနန်းတွင်းမှာခွဲခြားဆက်ဆံခံရတာတွေကိုပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ဗီဒီနန်းတော်ကမဟုတ်မမှန်ကြောင်းညင်းဆိုခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှင်ဆရာနာသိမ့်ပြီးနောက်နိုင်ငံတော်ဝန်ဒေသတချို့မှာလုံခြုံရေးတပ်ဖွဲ့တွေကိုလက်လုံတနတ်တွေနဲ့ပြန်လည်တိုက်ခိုက်နေကြသူတွေရှိနေပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုမတ်ခွန်ညိုပြောပြပေးထားပါတယ်ရှင
်မြန်မာနိုင်ငံအနှံ့အထူးသဖြင့်မြို့ကြီးတွေမှာစစ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြတာတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်စန္ဒပြသူတွေဟာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုပြန်လည်ခုခံတိုက်ခိုက်လာကြပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ကရယာပြည်နယ်ကတော်ရဲမှာတနက်လုတ်တဲ့အလုံယုံလေးတစ်ခုရှိနေပြီးတနက်လုတ်နေသူကကျွမ်းကျင်ပညာရှင်တော့မဟုတ်ပါဘူး။ဒါပေမဲ့တစ်သားကနေတနက်တင်ဖြစ်အောင်ကိုရောတနက်ပြောင်းတနက်မောင်းခလုတ်အားလုံးတနက်တလဲဖြစ်လာတဲ့အထိအဲ့ဒီနေရာမှာပဲလုတ်ပါတယ်။လက်ဖြစ်တနက်တွေဟာတိုက်ပွဲတွေမှာသုံးတဲ့စံချိန်မီတွေတော့မဟုတ်ပါဘူးလက်လုံတနက်တွေနဲ့တိုက်ပွဲဝင်ခဲ့သူကိုဂျွန်က AFP ကိုအခုလိုပြောပြပါတယ
်ချင်းချောက်တဲ့ပုံစံမျိုးပေါ့သူကရန်ပြည့်လို့လဲပြောလို့လဲရတာပေါ့သူကဟိုဗာလဲလွိုက်ကောမြက်ကလာတော်ကတူတယ်ထူတယ်ဒီမော့ဆိုဖက်ထူတယ်ထူတယ်နောက်ပြီးသူကတရားနိဖက်အနေနဲ့ကျွန်တော်တို့ထူကွယ်ထူတယ်ထူပြန်ပြည့်မယ်စဉ်းစားရဲ့အချိန်မှာကျွန်တော်လူကအေးအာနည်းနည်းပေါ့ရန်ထောင်းနေဆိုမရောက်လဲမရောက်ဘူးလေตัวปี900จอ300รอบရှိอ่ะ
အခုဆို900တော်များများမှာစန္ဒပြသူတွေဥဆောင်တဲ့ဒေတာရင်းကာကွယ်ရေးတပ်ဖွဲ့တွေတိုးများလာနေသလိုမြို့ပေါ်စန္ဒပြသူတချို့ကလည်းစစ်တင်နှန်းတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရှိနေတဲ့ဒေတာတွေကိုရောက်လာနေကြပါတယ်ဒ ဒါပေမဲ့လည်းအရှိတောင်အာရှမှာအကြမ်းရမ်းဆုံးအရက်ဆက်ဆုံးဆိုတဲ့စစ်တပ်ရှိရာနိုင်ငံတွေကတခုဖြစ်တဲ့မြန်မာစစ်တပ်နဲ့ထိတ်တန့်ရင်ဆိုင်တိုက်ပွဲတွေမှာလက်နက်အင်အားအရစစ်တပ်ကိုမရှင်းသာဘူးဆိုတာကိုလည်းရရလက်နက်ဆွဲကင်တိုက်ပွဲဝင်နေသူတွေကသိကြပါဗျ။မကြသေးခင်ကတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်အရေးအတွက်နဲ့အရေးအသွေးတွေကြောင့်သူတို့အရေးမလှခဲ့ပုံကိုလည်းကိုချွန်ကအခုလိုပြောပြပါတယ်
စနိုက်ပါနဲ့လက်ထခေါ်ဝါစနော်စနိုက်ပါတမားနဲ့ရောက်ထဆင်းလာတယ်။နေရောက်ထဆင်းလာတော့၈တောက်ပြည့်ရဲ့၆တောက်ကြည့်ရဲ့အဲမှာသူတို့ကသနာတန်ကတိတ်သွား။တိတ်သွားတဲ့သူရဲ့ချင်မတဲသိမ့်မဲ့ဆိုမှပြည်သူကလှုပ်နေတဲ့ချင်မသူတို့ဟဲလိုကော်ပတာနဲ့လာတယ်
။မကြသေးခင်ရပိုင်းတွင်ကြားပြင်းနေတဲ့မှာတိုက်ပွဲတွေအရှိန်မြင့်လာနေပြီးစစ်တပ်ဘက်ကရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းဒေသခံတွေကစွတ်စွဲပြောဆိုထားပါတယ်။စစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေရွာထဲအထိကျလာနေတာကြောင့်ဒေသခံပြည်သူတွေဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကလေးကတော်တဲ့ကိုထွက်ပြေးလာခဲ့ကြပြီးကြောက်ကပြန်ဘေးမှာဖြစ်သလိုရွက်ပြန်တဲ့တူပြီးတော့နေကြရပါတယ်။သူတို့အတွက်စီစံစားစတဲ့အမကန်ရိတ်ခါတွေလိုအပ်နေပြီးဟင်းစားအနေနဲ့ကတော့ငပြောပင်နဲ့ပိနေသည်ရှိရင်ရပါပြီလို့လည်းစစ်ဘေးရှောင်ပြည်သူတယောက်က AFP ကိုပြောပါတယ်။ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်နယ်မြေမှာစစ်တင်နှံတက်နေတဲ့လူငယ်တယောက်ကလည်းအခုလိုပြောပါဗျ။
1960နှစ်ကနေ2021ခုနှစ်ကိုဒီအာဏာရှင်ရဲ့အမွေစိုးကိုနောက်မျိုးဆက်တွေကိုလက်ဆင့်ကမ်းဖို့ပေါ့နော်။အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ်။ကမ္ဘာလည်းမနှိမ့်ချနဲ့ကျွန်တော်တို့နိုင်ငံကျွန်တော်တို့တုံးမကြလို့မဟုတ်ပါဘူး။အာဏာရှင်ရဲ့စီမံခန့်ခွဲမှုညံ့လို့ဖြစ်တယ်။ဒါကြောင့်စစ်အာဏာရှင်စနစ်ကိုကျွန်တော်တို့အမြဲတမ်းအောင်တုံးလှမ်းမယ်။အဲ့ဒီပုံမှာလဲကျွန်တော်တို့ကအယူကြည်အရေးခံခံကျွန်တော်တို့ကိုကျွန်တော်တို့အယူကနတ်တင်လာပြီလားဖြစ်ပါလား
ဟိုတုန်းကတနတ်တန်းဆိုတာတခါမှမကြားခဲ့ဘူးကြောင့်လဲအခုအဲ့ဒီတနတ်တန်းနဲ့အရန်ကိုရင်းနှီးနေပြီဖြစ်တယ်လို့လဲသူကပြောပါတယ်ဒေါက်ဆာစုကြည်ဦးဆောင်နဲ့ NLD အစိုးရကို2020ရွေးကောက်ပွဲမဲလိမ့်နေဆိုတဲ့စွပ်စွဲချက်နဲ့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကထိန်းသိမ်းဖယ်ရှားလိုက်ခဲ့ခြင်းကဆာလို့မြန်မာပြည်တွင်းအခြေအနေတွေဟာဗျံပရာဖြစ်လာနေပြီးစီးပွားရေးလုပ်ငန်းအားလုံးလည်းတုန်ဆိုင်ရပ်တန့်ကုန်ပါတယ်ရှင
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။တော့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်အရင်ဆုံးမြမအရေးဆွေးနွေးခန်းကိုတင်ပြပါမယ်ဝေဖန်ပိုင်းခြားတွေးခွန်နိုင်မှုကိုအခြေခံတဲ့တက္ကသိုလ်ပညာရေးစနစ်ပေါ်ပေါက်လာစေဖို့ UFP Virtual Federal University အခမဲ့ Federal တက္ကသိုလ်ကိုမြမနိုင်ငံကကျောင်းသူကျောင်းသားတွေကတည်ထောင်ထားပါတယ်ဘယ်ဘာသာတွေကိုသင်မှလဲဘယ်လိုသင်ယူနိုင်မလဲဆိုတာကိုရန်ကုန်တက္ကသိုလ်ကျောင်းသားများသတ်မှတ်ခဲ့ရဲ့ဥက္ကဋ္ဌကိုညီစောကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုညီစောမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါမှာဟုတ
်ကိုညီစောကတော့ဒီကျန်ကုန်တက္ကသိုလ်ကျောင်းသားများတက်မကရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုအွန်လိုင်းကနေပြီးတော့ဘာသာရပ်တွေသင်နိုင်ဖို့အတွက်အကိုညီစောတို့ကလှုပ်ထားတယ်ဒီနိုင်ငံတကာကဒီသက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့လဲအသင်ကြားရေးပိုင်းဆောင်ရွက်နေတာတွေရှိပါတယ်ဆိုတော့ဒါတွေကဒီသက္ကသိုလ်ကျောင်းသားတက်မကတွေစုပေါင်းပြီးတော့မှစူးစမ်းထားတယ်လို့နားလည်ပါတယ်အဲ့ဒီ Virtual Federal University ဘယ်လိုဆက်ပြီးတော့ဖြစ်လာရဲဆိုတာအရင်ဆုံးရှင်းပြပေးပါရှင
်အဓိကတော့ဒီစစ်အာဏာသိမ်းမှုကြောင့်ရောနောက်ထပ်ဒီကိုဗစ်ကြောင့်ရောဒီကျောင်းသားတွေစီမှာဒီဟိုစင်တာမပြတ်ပညာသင်ယူဖို့ဆိုတဲ့နေရာမှာအဟန့်အတားဖြစ်နေတယ်ဗောဒီဟာဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့ကဒီကျောင်းသားတွေစုပြီးစိတ်ကူးစိတ်တမ်းအနေပြီးတော့ဒီကူညီပေးကြမဲ့ဒီဆရာတွေဆရာမတွေနဲ့ပေါင်းဆက်ပြီးတော့ဟိုဒီဟို Virtual Federal University ဆိုပြီးတော့ကျွန်တော်တို့စခဲ့ကြတာဗောဟိုအဓိကတော့ဒီ Federal တက္ကသိုလ်ကကျွန်တော်တို့ဒီ Federal Democracy ဟိုပညာရေးကိုကျွန်တော်တို့ကအခြေခံတယ်နောက်ထပ်ဒီဝေဖန်ဟိုလွတ်လပ်စွာဝေဖန်ပိုင်းခြားနိုင်မှုအခြေခံပြီးတော့အခမဲ့ဟိုမျှဝေလို့ရတယ်ပညာရေးဟို ခါမဲ့မျှဝေတဲ့တက္ကသိုလ်အဖြစ်ကျွန်တော်တို့ကဟိုရှက်တီဟိုရှိတယ်ပေါ့နောက်တော့ဒီဟိုចောင်းသားတွေအနေနဲ့လည်းအခုအချိန်မှာဒီစစ်ဟိုစစ်ကောင်စီကပြန်ဖွင့်တဲ့ဒီတက္ကသိုလ်တွေနောက်တော့ဒီစစ်ကောင်စီကပြန်ဖွင့်တဲ့ចောင်းတွေကိုသပိတ်မှောက်ထားကြတဲ့အခြေအနေလည်းဖြစ်တယ်ပြီးနောက်ထပ်ဒီလက်ရှိတော်လှန်ရေးကာလမှာဒီနိုင်ငံရေးရေချင်အရာဟိုနိုင်ငံရေးရေဟိုဟွာဖြစ်ဖို့အတွက်ကိုထိန်းနိုင်မှုအတွက်ကိုဒီဟိုဒီဖက်ဒရယ်တက္ကသိုလ်ကျွန်တော်တို့ကဟိုအကောင့်ပဲဟိုပေါ်တဲ့သဘောမျိုးရှိပါတယ်ဟုတ
်အကိုကြီးစောပြောသွားသလိုဆိုရင်ဒီဝေဖန်ပိုင်းခြားတွေးခေါ်နိုင်မှုအခြေခံတဲ့ပညာရေးပေါ်ပေါက်လာဖို့ပေါ်အတွက်ပေါ်လေးကိုကြီးစောတို့ကစူးစမ်းပြီးတော့လုပ်နေတာဖြစ်တော့ဒီဖက်ဒရယ်တက္ကသိုလ်ကနေပြီးတော့မှဘယ်လိုမျိုးဘာသာရပ်တွေကိုသင်ပေးဖို့ရောအစီအစဉ်တွေရှိပါလဲရှင
်သင်တန်းတွေကတော့ဒီဟိုသမိုင်းလိုနိုင်ငံရေးသိပ္ပံလိုနောက်ထပ်ဒီလက်ရှိဒီမိုကရေစီကိုလှုပ်ရှားမှုအထောက်အကူပြုနိုင်တဲ့ဒီဘာသာတွေနောက်ထပ်ဒီဟိုဒီmolecular bio တွေနောက်တဲ့တင်ချာနောက်တဲ့ဒီဟို critical reading လို့စာခံဒီအကြောင်းတွေနောက်တဲ့ဒီလူမျိုးစုအကြောင်းတွေနောက်တဲ့ဒီအလုံသမားလှူရှာမှုအကြောင်းတွေဟိုတဘာပုံရင်းဆိုင်ရာဘာသာရက်တွေနောက်တဲ့ဒီဟိုစိတ်ပညာလိုမျိုးဘာသာရက်တွေနောက်တဲ့ဒီ federal democracy နဲ့ဆက်ဆိုင်တဲ့ဘာသာရက်မျိုးတွေကိုဆက်ပြီးတော့ဟိုပေးသွားဖို့တော့ရှိပါတယ်ဟုတ်
ဆိုတော့ဒီပြောသွားတဲ့ဘာသာရက်တွေပေါ့လေအဲ့ဒါတွေအားလုံးကဒီ online ကနေပဲသင်ကြားပေးမှာပါလားအဲ့တော့တက်တဲ့သူတွေကရောပွဲလက်မှတ်တွေပါတယ်ရမှာလားရှင့်
ကျွန်တော်တို့လောလောဆယ်ဒီဖွဲလက်မှတ်ဆိုတာမျိုးထပ်ကိုကျွန်တော်တို့ကဒီဟို certificate လိုမျိုးပေးဖို့တော့အစီအစဉ်ရှိတယ်ပေါ့ဒီဖွဲလက်မှတ် diploma တို့ပါတို့ဟိုပါရဂူတို့လိုမျိုးဖွဲလက်မှတ်မျိုးပေးဖို့တော့လောလောဆယ်အစီအစဉ်မရှိသေးဘူးပေါ့ပြီးတော့နောက်ထပ်ဒီဘယ်လိုသင်တန်းမျိုးကို certificate ပေးပြီးဘယ်လိုသင်တန်းမျိုးကိုဒီတိုင်းဟိုတက်လို့ရမလဲဆိုတဲ့အခြေအနေမျိုးတွေကိုလည်းဟိုဆက်ပြီးလာမယ်သင်ငယ်သားတွေကြီးညာတဲ့အခါမှာလည်းတခါလည်းထည့်သွင်းပြီးတော့ကြီးညာသွားမှာပါကျွန်တော်တို့ကဒီလောလောဆယ်တော့ဒီ federal တက္ကသိုလ်ကပေးတဲ့သင်ခန်းစာတွေကဒီကျွန်တော် website ရှိတယ်ပေါ့ဒီ website ကနေပြီးတော့တစင်ဝင်ပြီးတော့ဟို upload လုပ်ထားတဲ့ဒီ video file နောက်ထပ်ဒီဟိုစာ file တွေနောက်ထပ်ဒီဟို audio file တွေကိုဟို download ယူနိုင်မဲ့အခြေအနေမျိုးဟိုပြင်ဆင်ထားတာရှိတယ်နောက်ထပ်ဒီဟာကိုအထောက်အပံ့ပို့တဲ့တစ်ဖက်ကဒီ Telegram ဟို channel လိုမျိုး channel တွေဖွင့်ပြီးတော့ဟို discussion လုပ်လို့ရတာရှိတယ်အမေးဖြေလုပ်လို့ရတဲ့ဟာတွေရှိတယ်ပေါ့ဒီလို fashion တွေပါမယ်ပေါ့ဟိုနောက်ထပ်တစ်ခုကဒီဟိုလက်ရှိကျွန်တော်တို့စီစဉ်နေတာကြတော့ဒီအင်တာနက်အခက်အခဲဟိုရှိတဲ့နေရာတွေရှိမှာပေါ့ကျွန်တော်တို့ဒီဟိုအင်တာနက်မရနိုင်တဲ့အခြေအနေမျိုးတွေအင်တာနက်အခက်အခဲရှိတဲ့အခြေအနေမျိုးတွေမှာဒါဟိုဘယ်လိုမျိုးဖြန့်ဝေလို့ရမလဲဆိုတဲ့ဟာကိုဟိုတော်တော်တော်စီတော့စီစဉ်နေတယ်ပေါ့ဟိုမီဒီယာတွေကတစ်ဆင့်ဒီအင်တာနက်ဟိုအင်တာနက်မရတဲ့ data တွေဒီ video ကတစ်ဆင့်တော့ဟိုတူ TV ကတစ်ဆင့်ဟိုဖြန့်ဝေလို့ရအောင်ဒါမှမဟုတ်လေကျွန်တော်ဒီ server တွေဟိုဘယ်လိုမျိုးတကူဘယ်လိုမျိုးဟာတွေနဲ့ကူးပြီးတော့ဖြန့်ဝေလို့ရမလဲဆိုတဲ့အပေါ်မှာလည်းထပ်ပြီးတော့ဟိုစီစဉ်နေပါတယ်ဟုတ်
ဆိုတော့ဒီ Federal Democracy တင်ညာရေးပေါ့လေဒီ Federal Democracy တင်ညာရေးပေါ်ပေါက်လာဖို့အတွက်ကိုရည်ရွယ်ချက်နဲ့ဒီ Virtual Federal University ကို Federal တက္ကသိုလ်တည်ထောင်ထားတာဆိုတော့ဒီတက္ကသိုလ်ကဒီလူနည်းစုတိုင်းရင်းသားအကြောင်းသူအကြောင်းသားတွေအတွက်ကိုရောဘယ်လောက်ထိအထောက်အကူဖြစ်မယ်လို့ရောပြောနိုင်ပါလဲရှင
့်လောဆယ်ကျွန်တော်တို့ကဒီဟိုတက္ကသိုလ်မှာပြင်ဆင်နေကြတဲ့သင်ခန်းစာတွေကဒီဟိုအများသောအားဖြင့်တော့ဒီအင်္ဂလိပ်စာဟိုကနေဟိုအခြေခံတဲ့ဟိုဒီကြောင်ကျွန်တော်တို့ကဒီမှာလို့ဟိုဘာသာပြန်တာရှိတယ်နောက်တစ်ခါဒီဟိုတလန်းမီလေများဒီတိုင်းရင်းသားဟိုလူမျိုးစုဘာသာစကားတွေအထီကိုကျွန်တော်လိုက်ပြီးတော့ဟိုဘာသာပြန်ပြီးတော့ဖြန့်ဝေဖို့ရှိတယ်ပေါ့ဥပမာကျွန်တော်ကရင်လိုဘာသာပြန်တာတွေရှိတယ်ရခိုင်လိုဘာသာပြန်တာတွေရှိတယ်နောက်တစ်ခါဒီတခြားကချင်လိုဘာသာပြန်တာမျိုးတွေတော့ရှိတယ်ပေါ့ဒီဟာတွေကိုလည်းကျွန်တော်တို့ဟိုဆက်ပြီးတော့ကြီးညာပြီးတော့ထုတ်သွင်းသွားဖို့တော့ရှိပါတယ်ဟိုအားလုံးဟိုလိုပြောရဲအားလုံးလက်လမ်းမီပြီးတော့ပြန်နိုင်အောင်လို့အားလုံးလက်လမ်းမီပြီးရှားုံနိုင်တဲ့အခြေအနေမျိုးဖြစ်အောင်ထီတော့ဆက်ပြီးတော့ဟိုသွားဖို့ရှိနေပါတယ်လောလောဆယ်ကတော့ပြင်ဆင်နေတဲ့အခြေအနေပေါ့ဟုတ
်နောက်ဒီ virtual federal university ပေါ့လေအဲ့ဒါကနိုင်ငံတကာကတက္ကသိုလ်ဆရာဆရာမတွေနဲ့ချိတ်ဆက်ပြီးတော့တင် जा ဖို့လည်းလုပ်နေတာပေါ့လေဆိုတော့အခုပထမဆုံးဒီဂျွန်လ17ရက်နေ့မှာ American က Princeton တက္ကသိုလ်ကဒီ American ဘာမောက်ခတယောက်ကပူးဆောင်ပြီးတော့ပေါ့လေဒီ American ရောနောက်ဒီမြန်မာတက္ကသိုလ်ဆရာဆရာမတွေရောပူးပေါင်းပြီးတော့မှအဲတမိုင်းဘာသာရက်တွေကိုစပြီးတော့တင်ပေးဖို့အစီအစဉ်ရှိတယ်ဆိုပြီးတော့မှကြေညာထားတာတွေ့ပါတယ်ဆိုတော့အဲ့ဒီအစီအစဉ်ကိုလည်းရှင်းပြပေးပါရှင့
်ဒီတမိုင်းဘာသာရက်တင်မဲ့အစီအစဉ်ပေါ့ဒီအစီအစဉ်ကတော့ဒီခုနကပြောခဲ့သလိုပဲ Princeton တက္ကသိုလ်ကနေပြီးတော့ဒီကျွန်တော်တို့ဒီဟို Bachelor Federal University ကိုဟိုအကူအညီပေးတဲ့ဟိုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီ Federal Democracy ရေးလှုပ်ရှားမှုနဲ့ထပ်တူရက်တည်ရယ်ဆိုတဲ့သဘောမျိုးနဲ့ဟိုဒီချာကိုကျွန်တော်တို့ဟိုပေးတဲ့သဘောမျိုးဖြစ်တယ်ပေါ့ကျွန်တော်တို့ရောဟိုစီစဉ်ထားတဲ့ပုံစံကဒီကျွန်တော်တို့ဒီဟို website မှာဟိုဗီဒီယို file တွေနောက်တဲ့ဒီအတန် file တွေနောက်တဲ့ sa file တွေတင်ထားတာမျိုးရှိမြဲပြီးတော့နောက်တဲ့ဒီဟိုနှစ်ပတ်တစ်ခါကျွန်တော်တို့ကဒီဟာတွေသင်ခန်းစာတွေနဲ့ပတ်သက်လို့သင်ခန်းစာတွေနဲ့ပတ်သက်လို့ဒီ Telegram channel မှာဒီ discussion လုပ်တာတွေနောက်ထပ်ဒီအမေးဖြေလုပ်တဲ့ဟာတွေဟိုအတားမျိုးတွေလည်းကျွန်တော်တို့ဟိုတွားဖို့ရှိတယ်ပေါ့တွားဖို့ရှိတယ်ဆိုတော့လောလောဆယ်ဟိုတင်ယူလို့ရနိုင်တဲ့ပုံစံအားနှစ်မျိုးရှိတယ်ဟိုပထမတစ်မျိုးကကျွန်တော်တို့ဒီပါဟို register လုပ်ပြီးတော့ဒီဝင်ခွင့်စစ်ဆေးပြီးတော့ဟိုတက်ရောက်ဟိုဒီတင်တဲ့ကိုတက်ရောက်မယ်ပြီးရင်ဟိုဒီကနေရတာဒီက certificate ဟိုအောင်မြင်ကြောင်း certificate ပေးမယ်ပေါ့ဒီဟာဘယ်လိုမျိုးဟိုစစ်ဆေးပြီးတော့ပေးမလဲဆိုတာတော့ဒီဆရာဟိုတင်ကန်းသာပေးမယ်ဆရာအနေနဲ့ဆက်ပြီးတော့ဟိုစီစဉ်မယ်အခြေအနေရှိတယ်ပေါ့နောက်တစ်ခုကဒီဟာကိုတင်ဟိုတင်တဲ့ဟို register မလုပ်ဖ ೇನೆ ဟိုမလုပ်ဖ ೇನೆ လေဒီတင်ကန်းစာလေးကိုကျွန်တော်တို့ကဟိုလွတ်လွတ်လပ်လပ် free open ဟိုရှာယူလို့ရနိုင်တဲ့အခြေအနေမျိုးဟိုတခုလည်းကျွန်တော်တို့ဖန်တီးထားတယ်ပေါ့ဟုတ်
ဆိုတော့အခုလိုမျိုးပေါ့နော်ဒီဒါကတော့ American တက္ကသိုလ်ဆရာမတွေလည်းပါတယ်ဆိုတော့အခုလိုမျိုးဒီနိုင်ငံသားကဆရာမတွေကတင်ပေးတဲ့အခါမှာရောဟိုဘာသာစကားအခက်အခဲတွေရောမရှိနိုင်ဘူးလားရှင်အဲ့တော့သူတို့ဘက်ကရောဘယ်လိုမျိုးတင်ပေးမှလဲဆိုတာကိုပြောပြပါပါရှင
်တော့ဆယ်တော့ကျွန်တော်တို့ဒီတင်တဲ့ဟိုတက်ဖို့အတွက်ကိုဟိုဒီလိုအပ်တဲ့အရေးချင်းအနေနဲ့ဒီ English စာလေးရေးသားထားတဲ့ဒီ PDF စာတွေကိုဟိုဖတ်နိုင်ရမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ဟိုအခြေချင်းကန့်တက်ထားတာမျိုးတော့ရှိတယ်ပေါ့ဒါပေမဲ့လည်းဒီဗီဒီယိုဖိုင်လေးတော့တဲ့ဒီဟိုဗီဒီယိုဖိုင်တွေကိုဒီတင်ဆက်တဲ့အခါမှာတို့ဒီမြန်မာစာတန်းထိုးအနေနဲ့ဟိုထည့်ပြီးတော့တို့ဟိုတင်ဆက်သွားဖို့တော့ရှိတယ်ပေါ့ဟုတ်ဖြန့်ဝေသွားဖို့ရှိတယ်ဟုတ
်ဒါကတော့အခုဒါပထမဆုံးဒီ American က Prince တက္ကသိုလ်နဲ့ချိတ်ဆက်ဟိုလုပ်တဲ့အစီအစဉ်ပေါ့လေဆိုတော့နောက်တော့တခြားဒီနိုင်ငံသားတက္ကသိုလ်တွေနဲ့ဒါမျိုးသင်တန်းတွေပေးဖို့ရောဘယ်လိုအစီအစဉ်တွေရှိလဲဆိုတာပြောလို့ရမလားရှင်
ကလောစေကတော့ကျွန်တော်တို့ဒီဟိုချိတ်ဆက်ထားတဲ့ဟာဒီဟိုကြီးညာပြီးတော့ချိတ်ဆက်ထားတဲ့ဟာတော့တော့ဒီ Princeton ကဟို Costco တော့ကျွန်တော်တို့ကြီးညာပြီးသွားပြီပေါ့နောက်ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဒီဟိုနိုင်ငံခြားတက္ကသိုလ်တွေတော့ဒီနိုင်ငံခြားတက္ကသိုလ်တွေပါရှိတဲ့ပညာရေးအစုအဖွဲ့တွေနဲ့ဆက်ပြီးတော့ဟိုသွားဖို့တော့ရှိတယ်ပေါ့ချိတ်ဆက်ပြီးသွားဖို့တော့ရှိတယ်ပေါ့ဒါဟိုအဲ့ဒါကိုလည်းကျွန်တော်တို့ဒီလုပ်ငန်းအကောင့်ထဲပေါ်မဲ့အချိန်မှာတော့ဆက်ပြီးတော့ကြီးညာသွားမယ်ပေါ့ဟုတ်
အခုလိုမျိုးဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်အခုဆိုရင်ဒါ Princeton နဲ့စပြီးချိတ်ဆက်ပြီးလုပ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကောဒီကျောင်းသူကျောင်းသားတွေဘက်ကသူတို့စိတ်ဝင်စားမှုတုံ့ပြန်မှုအရောဘယ်လောက်ထိစိတ်ဝင်စားကြလဲတုံ့ပြန်မှုဘယ်လိုမျိုးရှိပါလဲရှင
်ဒီအခုပထမဆုံးပေးတဲ့တင်တဲ့ဒီတမိုင်းတင်တဲ့အတွက်ကိုဒီစိတ်ဝင်စားရတဲ့ကျောင်းသားတွေနောက်တဲ့ဒီပြည်ပြည်ကျောင်းသားတွေဆိုတာဒီ register လုပ်ပြီးတော့ဟိုတက်ဖို့ကျောင်းသားတွေကျွန်တော်တို့ထောင်ဝင်တဲ့တော့ရှိတယ်နောက်တဲ့ဒီ register မလုပ်ပဲလေ့လာကြမဲ့သူတွေကလည်းဟိုအဲ့ထက်တော့မနေဘူးလို့ကျွန်တော်ကမြင်တယ်ပေါ့တမိုင်းတင်ကန်းတာအတွက်တွေမဟုတ်ဖ ೇನೆ တခြားဟိုနောက်တဲ့ဘလိုတင်ကန်းတာတွေယူလို့ရမှာလေပေါ့ဘလိုမျိုးပူပေါင်းဆောင်ရွက်လို့ရမှာလေဆိုပြီးတော့ဟိုစိတ်ဝင်စားကြရတဲ့ဒီဟိုဆရာတွေပညာရှင်တွေအကြောင်းသားတွေလည်းဟိုတခြားပါရှိနေသေးတယ်ပေါ့ဟုတ
်အခုလိုမျိုးဒီကိုကြီးစော်တို့အကြောင်းသားသမဂ္ဂတွေဦးစီးတည်ထောင်တဲ့ဒီ Virtual Federal University ပေါ့လေဒီ Federal တက္ကသိုလ်ကိုအတက်ချက်နဲ့ဆိုရင်ကောဘလိုမျိုးတက်လို့ရနိုင်ပါမလဲရှင
်ဒီကတော့ကျွန်တော်တို့ဒီဟိုဘလိုပြောရမလဲဘသူတက်ဖို့ဘသူပဲတက်လို့ရမယ်ဘသူပဲတက်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ကကန့်သက်ထားတာမျိုးမရှိဘူးနောက်တစ်ခုကဟိုဒီအရေးချင်းကန့်သက်ချက်မျိုးလဲဟိုအများကြီးမထားထားဘူးပေါ့ကျွန်တော်တို့ကဒီမှာတက်မယ်ဆိုရင်ဒီတက္ကသိုလ်ဝင်တဲ့ဟိုအောင်မြင်ပြီးတဲ့ဟိုအကြောင်းသားတွေအတွက်ကိုတင့်တော်တယ်ဆိုတာမျိုးတော့ရှိတယ်ဒါပေမဲ့လည်းဒီအဲ့လိုအကြောင်းသားတက္ကသိုလ်ဝင်တဲ့မအောင်မြင်တဲ့အကြောင်းသားတော့မဟုတ်လဲဒီတက္ကသိုလ်အကြောင်းသားမဟုတ်ပဲနဲ့တင်ယူစိတ်ရှိတဲ့ဘသူမဆိုကျွန်တော်တို့ကဟိုတင်လို့ရဟိုင်းနေဆိုတာမျိုးတော့ရှိတယ်။နောက်တဲ့ဒီအသက်အနေနဲ့ကလည်းကျွန်တော်တို့ကဒီ certificate တန်းနေအတွက်ဆိုရင် 16 နှစ်ဟိုပြည့်မှဟိုတက်လို့ရတယ်လို့ဒီကန့်တက်ထားပေးမယ်လေဒီအရေးချင်းစစ်တစည်းလွှာကိုဟိုဖြည့်တဲ့အချိန်မှာဖြည့်တဲ့အချိန်မှာဒီအသက်16နှစ်မပြည့်သေးပေမဲ့အရေးချင်းပြည့်ပြီရယ်ဆိုရင်ဟိုချွင်ချက်အနေနဲ့တရားခွင့်ရဟိုင်းနေအခြေအနေမျိုးတွေလည်းကျွန်တော်တို့ဟိုစီစဉ်ထားပါတယ်ဟုတ်
ဒီမြန်မာနိုင်ငံကအကြောင်းသူအကြောင်းသားရဲ့အနေနဲ့ဆိုတာအခုလိုမျိုးဒီတက္ကသိုလ်မှာ virtual learning ပေါ့ online ကနေသင်ရတဲ့သင်ကြားမှုသင်ယူမှုဘိုင်းနဲ့ပတ်သက်ပြီးတော့အတွေ့အကြုံကနည်းတယ်ပေါ့လေဆိုတော့အခုလိုမျိုးဒီကိုကြီးကျော်တို့စပြီးတော့လုပ်တဲ့ဒီ online ပညာသင်ကြားရေးစနစ်နဲ့ပတ်သက်ပြီးတော့ကောအကြောင်းသူအကြောင်းသားတွေကိုဘယ်လိုမျိုးပြောချင်လဲရှင်ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအခက်အခဲတွေတွေ့နိုင်နေလို့ရောမျှော်လင့်ထားလဲရှင
်လောလောဆယ်ကျွန်တော်တို့ကဒီဟိုဟိုဘယ်လိုပြောအောင်လဲအလွယ်ကူဆုံးအရှင်းလင်းဆုံးplatform တွေရနေပြီးတော့ဟိုတင်ဆက်ဖို့ပေါ့ဟိုဖြန့်ဝေဖို့စီစဉ်နေကြတာပေါ့စီစဉ်ကြရတော့လောလောဆယ်တော့ဒီ website ကရှိမယ်နောက်ထပ်ဒီခုနကပြောသလို Telegram channel တွေရှိမယ်တခြားဒီလိုအပ်ရင်ထပ်ပြီးဖြည့်လာမယ် platform တွေလည်းရှိတယ်ပေါ့ပြီးတော့ဒီဟာတွေကိုကျွန်တော်တို့ကဟိုအစိမ့်တက်တက်ဟိုသုံးဖို့ဟိုလုံးဝမဟုတ်ဘဲနဲ့ဟိုဒီအပေါ်မှာဟိုရှင်းပြတာမျိုးနောက်ထပ်ဒီရှင်းပြတဲ့ video ပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဟိုအဲ့လိုမျိုးလည်းဟိုစီစဉ်သွားဖို့တော့ရှိတယ်ပေါ့ဟုတ်
ဆိုတော့ဒီအကိုကြီးစော်တို့အပါဝင်ပေါ်လေးရန်ကုန်ဒီတက္ကသိုလ်ကျောင်းသားများတမကအပါဝင်ဒီကျောင်းသားတမကတွေကမြန်မာနိုင်ငံမှာဒီ Federal Democracy ပညာရေးစနစ်ပေါ်ပေါက်လာဖို့အရည်ရွယ်ပြီးတော့ဒါလုပ်နေတာပေါ့လေဆိုတော့တကယ်ပဲမြန်မာပြည်မှာဒီ Federal ပညာရေးစနစ်ကြီးလက်တွေ့ပေါ်ပေါက်လာဖို့အတွက်ကရောမျှော်လင့်ချက်ဘယ်လောက်ရှိပါလဲရှင
့်အခုချိန်ဟာဟိုဒီကျွန်တော်တို့ကပညာရေးမှာဒီ Federal Democracy ပညာရေးတစ်ခုကိုထူထောင်ကြမယ်ဆိုတော့ဟိုပထမခြေလှမ်းအထိပဲကျွန်တော်တို့လှမ်းလို့ရနိုင်တယ်ပေါ့အခုအချိန်မှာတိစောက်ကြတဲ့ပညာရေးကဒီအနာဂတ်မှာဒီကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ခြုံငိမ်းပြီးတော့ Federal Democracy ပြည်တော်စုထူထောင်ရတဲ့အချိန်မှာရှိမဲ့ဒီ Federal Democracy ပညာရေးမျိုးနဲ့ထပ်တူကြမှာတော့မဟုတ်ဘူးပေါ့။ဘာလို့လဲဆိုတော့အခုအချိန်ကျွန်တော်တို့တော်လှန်ရေးကာလဖြစ်တယ်၊ခြားကာလဖြစ်တယ်။ဒါကြောင့်မလို့အခုအချိန်မှာကျွန်တော်တို့ကဒီဖက်စစ်ဟိုလက္ခဏာမပါတဲ့ပညာရေးဒီပြည်သူပညာရေးပြည်သူဒီမိုကရေစီပညာရေးဆိုတဲ့ဟိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုလှုပ်ဆောင်ရမယ်လို့မြင်ရတယ်။ဟိုဒီတိုင်းပြည်မလွတ်လပ်တဲ့အချိန်မှာဒီ Federal Democracy ပညာရေးဆိုတဲ့အရာဟာဘယ်လိုမှအကျနိုင်ကြအကြောင်းမရှိဘူး။ဘာလို့လဲဆိုတော့ဒီပညာရေးဟာတိုင်းပြည်ရဲ့စနစ်နဲ့ဓာတ်ရိုက်တော်၎င်း၊တွယ်ဝယူတော်၎င်းဟိုတက်ရောက်မှုရှိနေတယ်။ဟိုတက်ရောက်မှုရှိရင်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးခန္ဓာလွမြောက်ဖို့ဆိုရင် Democracy ပညာရေးရှားဖို့ဆိုရင်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့ဒီဖက်စစ်ဟိုစနစ်တစ်ခုလုံးကျွန်တော်တို့ကဖျက်သိမ်းပြင်ပါရမယ်။အမေကဆန်ပြီးတူးထုတ်ပြင်ပါရှားမဲ့အခြေအနေမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းဒီကြားကာလမှာကျွန်တော်တို့အနေနဲ့လုပ်လို့ရတဲ့ဒီ Federal Democracy ပညာရေးငွေဝါဒတွေကိုအခြေခံလို့ရတဲ့ဟိုပြည်သူပညာရေးမျိုးပြည်သူဒီမိုကရေစီပညာရေးမျိုးစသဖြင့်ကျွန်တော်တို့ကခြေလှမ်းလှမ်းထားလို့ရနိုင်တယ်။ဟိုနောက်အနာဂတ်မှာရှိတာပဲဒီ Federal Democracy ဟိုတိုင်းပြည်ပေါ်ပေါက်ဖို့အတွက်တိုင်းရမယ်တိုက်ပွင့်တဲ့အတူကျွန်တော်ဒီ Federal Democracy ပညာရေးအတွက်ကြပြိုင်နေဟိုတိုက်ရမှာဖြစ်တယ်ပေါ့ဟုတ
်။ကိုကြီးစောကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်မဟုတ
်မင်္ဂလာပါရှင်ဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအာဆီယံရဲ့ဂျာဝင်ဖြန့်ပြေးပေးမှုအလုတ်ဖြစ်မှာလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကအခုညတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့ဇွန်လ၄ရက်နေ့ကအာဆီယံအထက်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံဘီရင်မင်းမြတ်ရဲ့ကိုယ်စားလှယ်ဒုတိယနိုင်ငံသားရေးဝန်ကြီးအဲဝမ်ပီဟင်းယူဆုပ်နဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ဝိုင်တို့နှစ်ဦးဟာနေပြည်တော်မှာအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါတယ်။ခုလိုတွေ့ဆုံရခြင်းအကြောင်းရင်းကတော့လွန်ခဲ့တဲ့တစ်လကျော်ဧပြီ24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးမှာမြန်မာနိုင်ငံရဲ့ပြဿနာနဲ့ပတ်သက်ပြီးသဘောတူချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုအာဆီယံဘက်ကစပြီးအကောင့်ထဲဖော်နိုင်အောင်ကြိုးစားတာဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ဂျာဝင်ဖြည့်ရှင်းပေးမှုကိုအမေရိကန်အပါအဝင်နိုင်ငံတကာအသံဝိုင်းကပါလိုလားထောက်ခံတွန်းအားပေးနေကြလေတော့အဲ့ဒီဝင်ရောက်ဖြည့်ရှင်းပေးမှုအလုပ်ဖြစ်နိုင်မှာလားအကျိုးသက်ရောက်မှုတစုံတရာရှိလာမှာလားဆိုတဲ့ကိစ္စစိတ်ဝင်စားစရာဖြစ်လာနေပါတယ်။
ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချစစ်တပ်ကဥဆောင်တဲ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ကြီးမားတဲ့ဆန္ဒပြပွဲကြီးတွေဖြစ်ပေါ်လာပါတယ်။တိတ်မကြခင်အဲ့ဒီဆန္ဒပြမှုတွေအာဏာရှင်စန့်ကျင်ရေးသဘိတ်မှောက်မှုတွေကိုစစ်တပ်ကကြမ်းကြမ်းတမ်းတမ်းပစ်ခတ်တပ်ဖြတ်ရိုက်နှက်ဖမ်းဆီးဖြိုခွင်းမှုတွေလုပ်လာပြီးတဲ့နောက်နောက်ဆက်တွဲအနေနဲ့ပိုးပြီးပြင်းထန်တဲ့ပဋိပက္ခတွေပေါ်ပေါက်လာခဲ့ပါတယ်။ဒီပြဿနာကြီးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့ကြီးဟာလုံခြုံရေးကောင်စီအစည်းအဝေး၃ချိန်ခေါ်ယူခဲ့ပြီးအဖွဲ့ဝင်အားလုံးပါဝင်တဲ့သဘောတူညီချက်တွေချမှတ်ခဲ့သလိုကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရရေးကြိုးပမ်းခဲ့တာတွေ့ရပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိုံမကကုလသမဂ္ဂအထွေထွေအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကိုနိုင်ငံတွင်းဝင်ဝင်မပေးတဲ့အတွက်ကုလသမဂ္ဂရဲ့ဂျာဝင်ဖြန့်ဖြေးရေးအစီအစဉ်ရှေ့တိုးလို့မရဖြစ်စေခဲ့ပါတယ်။ဒုတိယမြောက်စ조사တာကတော့အာဆီယံအဖွဲ့ကြီးပါ။အထူးသဖြင့် American အစိုးရဟာအာဆီယံထဲကသူ့မဟာမိတ်နိုင်ငံတွေကနေတဆင့်မြန်မာအရေးကိုအာဆီယံကဂျာဝင်ဖြည့်ရှင်းမှုလှုပ်လာစေဖို့စ조사ခဲ့တာတွေ့ရပါတယ်။ဒီလိုနဲ့မြန်မာအရေးဝင်ရောက်ဖြည့်ရှင်းရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တဲ့ April 24ရက်အင်ဒိုနီးရှားနိုင်ငံဂျကာတာမှာလုပ်တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးပေါ်ပေါက်လာပြီးအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပါတက်ရောက်စီခဲ့ပါတယ်။အစည်းအဝေးမှာအာဆီယံနိုင်ငံတွေကြားဘုံသဘောတူညီချက်၅ချက်ရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်တွေအရမြမအရေးကိုဂျာဝင်ဖြည့်ရှင်းပေးဖို့စ조사လာတာဖြစ်ပါတယ်
။တကယ်တော့အာဆီယံနိုင်ငံတွေအကြားရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ဟာက ုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တဲ့သဘောတူဆုံးဖြတ်ချက်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆိုတဲ့အချက်တစ်ချက်မပါတာကလွဲပြီးကြံတဲ့အချက်တွေမှာသဘောတူညီမှုရှိတယ်လို့ပြောမယ်ဆိုပြောနိုင်ပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကတော့၁မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့၂ဘယ်နှဖက်ငြိမ်းချမ်းစွာအပြေရှား dialogue လုပ်ကြဖို့၃ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ခန့်တာကိုသဘောတူဖို့၄အေးရှေကတစ်ဆင့်လူသားချင်းဆိုင်ရာအကူအညီပေးတာတွေကိုလက်ခံဖို့၅အထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံသွားတာကိုလက်ခံဖို့ဆိုပြီးဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေရဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်နိုင်ဖို့ဆိုရင်ပြည်ပခါဖြစ်နေတဲ့ဘယ်နှဖက်အ ਨੇ ဆုံးတော့လက်ရှိအင်အားသုံးပြီးအာဏာရယူထားတဲ့စစ်ကောင်စီဘက်ကသဘောတူလက်ခံဖို့တော့လိုအပ်ပါလိမ့်မယ်။
ဧပြီလ24ရက်နေ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဂျကာတာအစည်းအဝေးတက်ပြီးဧပြီလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်ကောင်စီကချမှတ်အကောင့်ထဲပေါ်နေတဲ့ရှေ့လုပ်ငန်းစဉ်9ရက်ကိုအထောက်အကူဖြစ်ခဲ့ရင်မြန်မာနိုင်ငံအခြေအနေတည်ငြိမ်လာရင်အာဆီယံနိုင်ငံတွေရဲ့အကြံပြုချက်တွေကိုအပြုသဘောစဉ်းစားပေးမယ်ဆိုပြီးဖော်ပြပါတယ်။တဆက်တည်းအဲ့ဒီဧပြီလ26ရက်နေ့မှာလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတည်ရင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကအဆိုပြုတဲ့မြန်မာနိုင်ငံကိုလာရောက်လိုတဲ့ခီးစင်တွေကိုစဉ်းစားသွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်9ရက်ဆိုတာဟာ2020မဲစီးရင်တွေကိုပြန်စစ်အရေးပေါ်ကာလနိုင်ငံတည်ငြိမ်အောင်လုပ်နောက်ဆုံးကြရင်စစ်ကောင်စီလက်အောက်မှာရွေးကောက်ပွဲအသစ်တစ်ခုလုပ်ပြီးအဲ့ဒီရွေးကောက်ပွဲမှာအနိုင်ရသူကိုအာဏာလွှတ်အပ်ဆိုတာမျိုးပဲဖြစ်ပြီးဘယ်နိုင်ငံရေးအင်အားစုနဲ့ဆက်ဆက်ညှိနှိုင်းတာမျိုးမှမပါဝင်ပါဘူးပြောရရင်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအာဆီယံနိုင်ငံတွေရဲ့မြမအရေးဂျားဝင်ဖြည့်ရှင်းပေးမယ့်အစီအစဉ်ကိုလက်ခံလိုပုံမရဘူးလို့ကောက်ချက်ချနိုင်ပါတယ်ဒါကြောင့်လဲနောက်ထပ်တစ်လကျော်ကြာတဲ့အထိအာဆီယံရဲ့အစီအစဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာမှမတုံ့ပြန်ခဲ့တာဖြစ်ပါတယ်။တကယ်တကယ်စစ်ကောင်စီဘက်ကအာဆီယံနိုင်ငံတွေရဲ့အစီအစဉ်ကိုလက်ခံမယ်ဆိုရင်လုပ်ငန်းတွေစတင်နိုင်ဖို့ကိုယ်စားလှယ်တယောက်ခန့်အပ်တာကိုသဘောတူဖို့လိုပါတယ်။သဘောတူရုံနဲ့မကအဲ့ဒီကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တွေကိုခွင့်ပြုရမှာဖြစ်တယ်လို့ထောက်ချခံလိုက်ရတဲ့ NLD အစိုးရခေါင်းဆောင်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခွင့်ပေးရမှာဖြစ်ပြီးနောက်ဆုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ဒေါက်တာဆန်းစုကြည်အပါအဝင်ထောက်ချထိမ့်သိမ်းခံနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးစကားပြောတာတွေလုပ်ရပါလိမ့်မယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီဘက်ကအဲ့ဒီလိုတွေ့ဆုံဆွေးနွေးမှုတွေလုပ်လာလိမ့်မယ်။ဒါမှမဟုတ်လှုပ်လာအောင်အာဆီယံကိုယ်စားလှယ်ဘက်ကစီယုံဆွဲဆောင်နိုင်လိမ့်မယ်ဆိုတာမျိုးကတော့ညှော်လင့်လို့ရစကောင်းတဲ့အရာမျိုးမဟုတ်ပါဘူး
။အခြားတစ်ဖက်ကပြန်ကြည့်လိုက်ရင်လည်းအာဆီယံနိုင်ငံတွေထဲမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်လိုက်လို့တက်လာတာမဟုတ်တဲ့တနည်းနည်းနဲ့အာဏာရှင်စနစ်ကျင့်သုံးနေတဲ့အာဏာပိုင်နိုင်ငံတွေကအများစုကြီးဖြစ်နေတာပါ။မြန်မာအိမ်ကြီးချင်းထိုင်းနိုင်ငံဆိုရင်တော့အာဏာသိမ်းစစ်ကောင်ဆောင်ကသူ့ဘာသာသူရွေးကောက်ခံအစိုးရဝန်ကြီးချုပ်ဖြစ်အောင်ဖန်တီးထားသူတယောက်ပဲဖြစ်နေပါတယ်။အဲ့လိုအာဏာပိုင်နိုင်ငံတွေအများစုနဲ့ဖွဲ့စည်းထားတဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဆက်အနာသိမ်းလိုက်လို့ပြဿနာအများကြီးတက်နေတဲ့ပြည်တွင်းစစ်နဲ့ကြာရှုံးနိုင်ငံအဖြစ်ကိုဥတည်နေတဲ့နိုင်ငံတစ်နိုင်ငံကိုပြဿနာတွေပြင်းကြီးပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာအောင်ဘလောက်တွန်းတွန်းတက်တက်ဖိအားပေးမလဲဆိုတဲ့ကိစ္စကလည်းတန်တရားဖြစ်เสียအများကြီးရှိနေပါတယ်ဒီချက်လက်တွေကိုသုံးသပ်ကြည့်လိုက်ရင်မြန်မာပြည်တွင်းရဲ့ပြဿနာတွေပြည်လည်စေရေးအာဆီယံနိုင်ငံတွေရဲ့ကြဝင်ညှိနှိုင်းဆောင်ရွက်ပေးမဲ့အစီအစဉ်ဟာကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့တော့မရနိုင်ဘူးတော့ပ
ါ။ UC တူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုကတော့မြန်မာပြည်ကပေးစာအပတ်စဉ်ကဏ္ဍကိုတင်ပြပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ပေးရနေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်တောရရှင်တွေကိုမြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။မက်ဆင်ဂျာကရေးလာတဲ့တောရရှင်တယောက်ကတော့အင်တာနက်ဖြစ်နေခြင်းရေဒီယိုလေးကိုအားကိုးရပါတယ်ဆိုပြောလာပါတယ် ဒီတော့ရှင်ကသူ့ကိုနေ့စဉ်အီးမေးလ်တင်းလာလဲပေးပို့ပေးပါတယ်ဟုတ်ကဲ့နာမည်ပေးလိုက်ပါတယ်နော်အခုလို VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်တော့ရှင်တယောက်စောလင်းဆိုတဲ့တော့ရှင်ကတော့သူ့ရဲ့ဒီ Facebook အပိတ်ခံရတဲ့အစာမျက်နှာလေးကို screenshot ရိုက်ပြပြီးရေးလာပါတယ် VOE post မှာ comment တွေတခုဝင်ရေးလိုက်မိပါတယ် Facebook ကပိတ်လိုက်ပါတယ်တဲ့ဒီ Facebook ကနေပြီးတော့ဘာကြောင့်ပိတ်ရလဲဆိုတဲ့အကြောင်းပြချက်ကိုကြည့်တော့ hate speech ဒီအမုန်းတရားပြန်ပွားအောင်ရေးသားမှုလို့ပြောထားပါတယ်နော်ကျမအထင်တော့သူတို့တားမြစ်ထားတဲ့စကားလုံးတွေသူတို့ဒီဘာသာရေးရလူမျိုးရေးရဒီလိုမျိုးစော်ကားတယ်လို့သူတို့ယူဆတဲ့အသုံးအနှုန်းတချို့ကိုသူတို့ပိတ်ပင်ထားပါတယ်အဲ့လိုအသုံးအနှုန်းတွေနဲ့ Facebook စာမျက်နှာမှာရေးသားမိတဲ့ခါမှာသူတို့ဒီ24နာရီပိတ်တာမျိုးတို့အပေါ်အချိန်အတိုင်းတာတစ်ခုထိဒီ Facebook အကောင့်ကိုပိတ်တာမျိုးရှိရပါတယ်ရှင်ကျမတို့ VOE ကတော့ပိတ်တာမဟုတ်ပါဘူးနော် VOE ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါဒီထဲမှာတော့အခုတလောလူပြောများနေတဲ့ဒီအကြောင်းတွေပြန်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေကိုအရင်ဖော်ပြပေးကြပါမယ်မြန်မာနိုင်ငံမှာဇွန်လ1ရက်နေ့ကပဲအခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်လှစ်ပေးပါတယ်ဒါဟာစစ်အာဏာသိမ်းထားတဲ့ကာလအတွင်းမှာပထမဆုံးအကြိမ်ကျောင်းတွေပြန်ဖွင့်လာလဲဖြစ်ပါတယ်တကယ်တမ်းကြောင်းတက်တဲ့ကျောင်းသားအရေးအတွက်ကလည်းနည်းသလိုနောက်ပြီးတော့ CDM အကြမ်းဖက်လှုပ်ရှားမှုမှာပါဝင်နေလို့ကျောင်းတွေမှာစာသင်ပေးတဲ့ဆရာဆရာမအရေးအတွက်ကလည်းတော်တော်နည်းလို့ဆိုပါတယ်ကျောင်းတက်မတက်ဆိုတာပေါ်မှာလည်းသဘောထားမျိုးစုံကြားရပါတယ်ဒီမှာကျောင်းမတက်ဘူးကျောင်းတက်မယ်ဆိုတာတွေကတော့ကလေးတွေရဲ့ကိုယ်ပိုင်ဆန္ဒမိဘတွေရဲ့ဆန္ဒနဲ့ပို့ပြီးတော့သက်ဆိုင်သွားပါပြီနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သွားရှင်ဆရာတယောက်ကတော့
အခုကျောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေမှာအပြစ်မရှိနိုင်ပါငါလိုစာမတက်ရင်ငါလိုဖြစ်မယ်ဆိုတဲ့မိဘတွေကြောင်းထားပြီးတာအဖြစ်ကိုဆိုဝဲရမရှိရခင်ကလေးကပြန်တိုင်းထားတဲ့ပညာရေးစနစ်ဒုငယ်စဉ်ကဖြတ်တန်းခဲ့ရတဲ့ education မဟုတ်တဲ့ education စနစ်အားကျွန်တော်တို့ကျမတို့မငင်းနိုင်ပါအမတ်တွေကောင်းလို့အဆင့်တွေရလို့ grade ABC တွေရလို့ပညာရှင်စီးရင်ဝင်ခဲ့ရင်တော့အသိပညာအတတ်ပညာကိုသင်ကြားပြသပေးနိုင်သောပညာရှင်များအလုပ်ထုတ်ခံထားနေရပါသည်ကျောင်းတက်မိတဲ့မင်းတို့လေးတွေကအပြစ်မရှိကျောင်းထားမိတဲ့မိဘတွေကတာဝန်ကျည်သည်စစ်အာဏာရှင်စနစ်အလိုမရှိ
ဒါကတော့အခုပြီးခဲ့တဲ့ရက်ပိုင်းတွင်မှပဲပြန်ဖွင့်သွားတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်မတက်ဆိုတာနဲ့ပတ်သက်ပြီးတော့သရရှင်တွေရေးလာကြတဲ့ထေကစာတချို့ကိုဖော်ပြပေးခဲ့တာပါတခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တွေရဲ့စာတွေထဲမှာဆိုရင်တော့ VOE လုံခြုံရေးရာ Facebook အကောင့်နာမည်လေးမပြောမိဖို့ခွင့်တောင်းပါရစေအမြဲအားပေးလျက်ပါလို့ရေးလာတဲ့သရရှင်က VOE ကတဆင့်သတင်းစကားပါချင်ပါတယ်လို့ဆိုလာပါတယ
် VOE မင်္ဂလာပါခင်ဗျာကျွန်တော် VOE ကနေတဆင့်စစ်ကောင်စီအကြမ်းဖက်သမားတွေကိုသတင်းပါပါရစေဗျာကျွန်တော်က2003ခုနှစ်နောက်ဖွာလူငယ်တယောက်မှုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေအထူးသဖြင့်စစ်တပ်ကအာဏာသိမ်းတာပြည်သူတွေကိုဖိနှိပ်နှင်းဆဲတပ်ဖြတ်တာတွေကိုမမြင်ဘူးခဲ့ပါဘူး2021ခုနှစ်အာဏာသိမ်းမှစစ်တပ်ရဲ့ပြည်သူအပေါ်ဖိနှိပ်မှုတွေကိုလက်တွေ့မျက်မြင်ထင်ရှားသာတွေ့ခဲ့ရပါပြီ။အခုဆိုပြည်သူအားလုံးကရဲနဲ့စစ်တပ်ဆိုယွန်းရှာဆက်ဆုပ်မုန်းသိနေပါပြီ။ကျွန်တော်ပြောချင်တာကတော့မြန်မာပြည်သူတွေချစ်ရတဲ့ပြည်သူတပ်မတော်ကဘာကြောင့်လက်နက်မဲ့ပြည်သူတွေကိုရရက်ဆက်ဆက်တက်ရက်တာလဲ။ကျွန်တော်သိခဲ့တာကတပ်မတော်ဆိုတာကနိုင်ငံတော်နဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ်ဆိုတာပါပဲ။အခုတော့ရဲနဲ့တပ်မတော်သားတွေကပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေချစ်ခင်မြတ်လို့တန်ဖိုးထားမှုလေးစားအားကျအတူယူမှုတွေကိုမိမိတို့ခေါင်းဆောင်အသွက်နဲ့ရိုက်ချိုးအလွဲတုံစာပြုလုပ်ခဲ့တာပါပဲတပ်မတော်ဟာနိုင်ငံတော်နဲ့ပြည်သူအသွက်ဖြစ်ရမှာမို့ပြည်သူချစ်သောတပ်မတော်သားကောင်းများဖြစ်စေခြင်းပါတယ်ပြည်သူတွေလိုလားတဲ့အစိုးရဆိုတာဘယ်သူလဲဆိုတာလဲတက်တည်နေရှိပါတယ်အခက်အခဲတွေကိုယ်စီရှိနေမှန်းသိပေမဲ့ပြည်သူဘက်ကရက်တည်ပေးဖို့တောင်းဆိုခြင်းပါတယ်ပြည်သူတပ်မတော်သားများအသွက်ဂုဏ်ယူခြင်းပါတယ်ဗျာ
ဒါကကျန်းစီလူငယ်တယောက်သူ့ရဲ့အမြင်သဘောထားကိုရေးလာတာဖြစ်ပါတယ်မိုးမဆိုတဲ့သွားရှင်ကတော့ရင်ထဲမှာမချီအောင်ခံစားရပါတယ်ရှင်ကိုချင်းလဲစာပါတယ်အရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်ရင်ဖွင့်လာတဲ့သွားရှင်ရဲ့စာတွေထဲမှာနေမင်းဆိုတဲ့သွားရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အနေငယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့သူ့မြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါတယ်ရှင
်မင်္ဂလာပါ VOE မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရင်ဖွင့်ခြင်းလို့ပါစစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန့်ကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်ပြီးတော့အမေရိကန်ရဲ့အားပြိုင်မှုမှာတရုတ်ကအင်ကွင်းအနေနဲ့ကစားရတဲ့မြန်မာအရေးမှာ အာဆီယံကလည်းတရုတ်ဘက်မှရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်တရုတ်ကမြန်မာကိုသူ့ရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူး။ပထဝီနေသားရအချက်ချာကြတဲ့မြန်မာကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါက်လဲဖြစ်တဲ့အတွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်းနိုင်ခဲ့ရင်ကျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာမျိုးပေါ်မှာစစ်အခြေစိုက်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ဆင်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဒီရဲ့အမြင်ဖြစ်ပါတယ်။မြန်မာပြည်တွင်စစ်ဖြစ်ကိုဖြစ်မယ်လို့လည်းမြင်ပါတယ်။အဆုံးသတ်နိုင်မယ့်အကြောင်းတရားလည်းမရှိပါဘူး။ရှိလို့ရှိပါတယ်။မဖြစ်နိုင်လို့ပါ။စားကြောင်းတွေရှိနေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။အခြေအနေတွေပိုဆိုးလာတော့မယ်။မြမာပြည်အတွက်စိတ်မကောင်းပါဘူး။
ဒါတော့ရှင်နေမင်းရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါ။မြမာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစည်ရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့သူကတော့အကောင်းဘက်ကမမျှော်လင့်မှုရင်လင်းမိတယ်လို့ဆိုလာပါတယ်။ဒီလိုမျိုးမြမာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားစည်ရေးပြည်ပခန့်တွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရှောင်ကွင်းနေကြရပါတယ်เนาะတောရီတောင်တွေထဲမှာဒီရာသီဥတုတံကိုလည်းခန်းစားနေကြရပါတယ်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာကလည်းအကူအညီတွေကိုအမြဲဆုံးပေးဖို့ဖိအားပေးမှုတွေရှိပါတယ်ဒီမှာသောရရှင်တောသားလေးအမီမဖော်လို့သူပါဆိုပြီးတော့သောရရှင်ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစ်စောင်ကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါစစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခူလုံရမယ်မဟုတ်ပါလားအခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းလိုအဆောက်အုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နက်နဲ့လာတောင်းကြတာလေ။ဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲ။မြင့်မြတ်တဲ့ဖျားကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလား။စာရေးသူအနေနဲ့အမြင်မတော်လို့ယင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းတဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုဆက်ပြီး view ကိုရေးလာတဲ့ယင်ဖွင့်စာတွေထဲမှာဆိုရင်တော့မြန်မာပြည်မကအမိန်ကလေးတွေကိုတတိပေးခြင်းပါတယ်ဆိုပြီးတော့သရရှင်ဝါဒေတာမှာနေထိုင်တဲ့ချစ်လားဟုဆိုတဲ့သူရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ
်မြန်မာပြည်မအလောက်ရှားပါလို့မြန်မာမိန်ကလေးအတော်များများကဝါပြည်တဲ့ကိုခိုးပြီးဝင်လာကြတာတွေရှိပါတယ်ပြီးတော့ဖြစ်ကြစားအလုပ်အတင်းချက်လောက်ခိုင်းတာခံလို့ထွက်ပြေးကြတဲ့မိန်းကလေးတွေလည်းရှိပါတယ်။ကျမခေါ်ပြီးစောင့်ရှောက်ထားတာတွေလည်းရှိတယ်။ကလေးမလေးတွေကိုမြမပြီကနေလမ်းစိတ်ခံခေါ်လာပြီးအလုပ်ရှာပေးမယ်အလုပ်တွေရှိတယ်ဆက်ချုပ်လို့ရတယ်ဟိုတယ်ဝန်ထမ်းလုပ်ရမယ်ဒီလိုပြောပြီးခေါ်လာတာဒီဝပြည်ရောက်တော့ဖြစ်ကြစားအလုပ်အတင်းလောက်ခိုင်းရောပြီးတော့လိုအားကတော့မပေးပဲလမ်းစိတ်ဖြတ်မယ်လို့အဲ့လိုပေါ့လေအနိုင်ကျင့်ခေါင်းပုံဖြတ်တာတွေကျမစီရောက်လာတဲ့မိန်းကလေးတွေကပြောပြတာပ
ါ။ဒါကပြည်ထဲမှာခက်ခဲလို့ဝါဒေတာကိုလာပြီးတော့အလုပ်လုပ်ကြတဲ့မိန်းကလေးတွေတတိထားတဲ့အချက်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုအားလုံးသိဖို့အတွက်ဝေမျှလိုက်တာဖြစ်ပါတယ်နော်။စာဝတ်နေရေးအတွက်ရုန်းကန်တဲ့နေရာမှာတတိရှိနိုင်ကြပါစေလို့ဆန္ဒပြုမိပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစို့နေပါတယ်ရှင်။အခု
ဆက်ပြီးတော့ဒေတာလာတဲ့သောအရှင်တွေအတွက်အလှည့်ပေးကြပါလိမ့်မယ်။မြန်မာနိုင်ငံကပြည်သူတွေအတွက်အခုချိန်မှာစိတ်ဓာတ်မကျစေဖို့တခြင်းလေးတစ်ပုဒ်နဲ့အားပေးကြပါလိမ့်ဆိုတော့ရေးလာပြီးတော့တောင်းလာတဲ့သောအရှင်တယောက်ကတော့ခိုင်တူးတည်ဆူထားတဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့ပြောလာပါတယ်။ဒီတော့ဒီတစ်ပတ်ဒီသောအရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလိမ့်ရှင်။ဒီတခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။
ပါတလေးကြုံမဲ့ကောင်ဆိုလဲတွေ့ရမယ်အလိုက်အတိုက်ပေါ်လေဘယ်မောင်ဘယ်လိုမောင်လဲဒီနေ့တော့လင်းရမယ်စိတ်လျှော့တယ်လေအားလုံးကိုကြော်ဖြတ်ရမယ်တွေ့ကြတော့ဒီချမ်းတွေစူးyou know that we say the song yari the lunch in none of the yau the yau twa me li or the ni ro all go jo chan ya me cardly to me songไทฟอร์ลีเคลูนีเบลาวีตะนี่รอมียามเมชูบะปีเนลีอาลองโกจอแผ่ยามเมดุยกันดาทีจันทร์ฤสุคีลาขยองดอเนตฤใสตะซายาฤตะลันจีลันมะยอกมะยอกตวามเมลีOr the needle All of the job can you make Or the needle All of the job can you make
ခိုင်ထူးတည်ဆူထားရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အချက်ပေးစာတွေရှင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနနာမီမနက်ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြက်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ကျမအေးတနာကြပါ VOE ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်ချိန်မှကြုံမဲ့ကောင်ဆိုရင်ပြောင်းရမယ် Like a time for me ဘယ်လိုပဲလို့ငိုလေဒီနေ့တော့ပြုံးရမယ် Day day ကြော်လေyou know net three say the song yare the love chin love but yao yao twa me li or the needle all of go jo chan ya me or the needle all of go jo chan ya me or the needle all of go jo chan ya me
နိုင်ငံတကာကသတင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညီညွတ်လင်ကတင်ဆက်ပေးထားပါတယ်အခုဆုံးလာတဲ့နေ့မှာကျင်းပတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့နှစ်စီညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်မြန်မာစစ်ကောင်စီတက်ရောက်ခွင့်ကို WHO ကဆိုင်းငံ့ခဲ့တယ်ဆိုတဲ့သတင်းတွေကိုကြားခဲ့ရမှာပါ။ကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့စည်းကြီးတစ်ခုကဒီလိုလှုပ်ဆောင်တာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီသတင်းတွေက WHO ဆိုတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့စည်းကြီးအကြောင်းဒီတစ်ပတ်တင်ပြထားပါရရှင်။
ကမ္ဘာပေါ်ကကျမကြီးနဲ့ပတ်သက်တဲ့သတင်းတွေထဲမှာ WHO လို့ခေါ်တဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးဆိုတာကိုမကြာခဏဆိုသလိုကြားကြမြင်ကြရမှာပါ World Health Organization WHO ဆိုတဲ့ဒီကမ္ဘာကျန်းမာရေးအဖွဲ့ကြီးကိုလူသားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုကြီးဆောင်ရွက်နိုင်မှုလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကတည်းကကုလသမဂ္ဂရဲ့အထူးအဖွဲ့အစည်းကြီးတစ်ခုအနေနဲ့စတင်ဖွဲ့စည်းထူထောင်ခဲ့တာပါကမ္ဘာတစ်ဝှမ်းနဲ့ကမ္ဘာနေရာဒေသတချို့မှာကြာရောက်တတ်တဲ့ယောဂဗျာတွေကိုကာကွယ်တိုက်ဖျက်ကုသမှုအတွက်စေဝါအထောက်ပံ့တွေကူညီမှုပေးနေတာတွေအပြင်လူသားတွေရှူဆိုင်နေတဲ့လူလူတန်ရှင်းမှုဘေးအန္တရာယ်ကင်းရှင်းပြီးတန်ရှင်းတဲ့အစားအစာနဲ့ရေရရှိနိုင်မှုအတွက်တွေကိုကမ္ဘာကုလသမဂ္ဂရဲ့ချမှတ်ထားတဲ့နည်းလမ်းတွေနဲ့အညီ WHO ကအဓိကထားဆောင်ရွက်ပေးနေတာဖြစ်ပါတယ် WHO မှာလောလောဆယ်တော့မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း194နိုင်ငံရှိပါတယ်ကမ္ဘာအနှံ့ရင်းဝဲပေါင်းက150ကျော်နဲ့ WHO ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာရှိပြီးနေရာအနှံ့ဝန်ထမ်းအလုံးပေါင်း9000ကျော်ရှိပါတယ်ဒါပြင် WUN လို့ခေါ်တဲ့ WHO ရုံးကိုလည်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဖွင့်လှစ်ထားပါတယ် WHO ရဲ့လုပ်ငန်းကဏ္ဍအသီးသီးကိုအကောင့်ထဲပေါ်ဆောင်ရွက်ကြတဲ့ဌာနတွေအဖွဲ့ငယ်တွေထားရှိပြီးအဲ့ဒီအဖွဲ့တွေဌာနတွေကို Governing Body လို့ခေါ်တဲ့အုပ်ချုပ်ရေးအဖွဲ့ကြီးကဦးဆောင်ပါတယ်အုပ်ချုပ်ရေးအဖွဲ့ကြီးရဲ့အဓိကတာဝန်ခံတွေကတော့ညွှန်ကြားရေးမှူးချုပ်နဲ့အတူသက်ဆိုင်ရာလုပ်ငန်းကျွမ်းကျင်သူအစ်စ်မြေညွှန်ကြားရေးမှူးတွေဖြစ်ကြပါတယ် WHO နဲ့သက်ဆိုင်တဲ့မူဝါဒရေးရာကိစ္စတွေဆွေးနွေးထားဖို့အတွက်ကတော့ WHO ညီလာခံကျင်းပပြီးအဲ့ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေကတက်ရောက်ကြရပါတယ် WHO ရဲ့အဓိကရန်မုံငွေကတော့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံတစ်ခုချင်းစီရဲ့ GDP ပေါ်အခြေခံပြီးရာခိုင်နှုန်းအလိုက်ခွဲဝေထည့်ဝင်ကြရပါတယ်ဒါအပြင်တခြားဖွဲ့စည်းတွေပုဂ္ဂလိကလူရှင်တွေရဲ့လူငွေတွေကိုလည်းလက်ခံပြီးရမ်းမငွေအဖြစ်အသုံးပြုပါတယ်။ကမ္ဘာတစ်ဝှမ်းကျန်းမာရေးဆိုင်ရာလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာပါဝင်ကူညီနိုင်မှုအတွေ့အမှုပညာအားကစားနိုင်ငံရေးစီးပွားရေးကျန်းမာရေးစတဲ့နယ်ပယ်သီးသီးကထင်ရှားသူတွေကို WHO ရဲ့ Goodwill Ambassador ချစ်ကြည်ရေးတန်တမန်တွေအဖြစ်နှစ်နှစ်တစ်ချိန်အတွင်းရေးမှူးချုပ်ကရွေးချယ်ခန့်အပ်ပါတယ်။ကမ္ဘာကျော်ဘောလီဝုဒ်မင်းသားကြီးအမီတာဘတ်ချန်နဲ့ action မင်းသားဂျက်လီတို့လည်း WHO ရဲ့ Goodwill Ambassador အဖြစ်တာဝန်ယူခဲ့ကြပူပါတယ်။1948ခုနှစ်မှာဖွဲ့စည်းပြီးဖွဲ့စည်းပုံကိုအတည်ပြုခဲ့တဲ့ဧပြီလ9ရက်နေ့ကိုလည်း World Health Day ကမ္ဘာကျန်းမာရေးနေ့အဖြစ် WHO ကသတ်မှတ်ခဲ့ပါတယ်ရှင်
။သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာသတင်းပတ်18ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြန်မာနိုင်ငံတလွားမြို့တွေနဲ့ခြေလက်တွေမှာပါဆက်လက်ပြုလုပ်နေကြပါတယ်။မန္တလေးမှာစစ်မှုစုပေါင်းတပ်ဖွဲ့စစ်ကြောင်းကမော်တော်ဆိုင်ကယ်တွေနဲ့ပါခြေတက်ကြပြီးကလေး၊မိုးညင်း၊ဖားကန့်၊စကိုင်းတိုင်းတပင်းရင်ရင်းမပင်ဆလင်းကြီးဒေသတွေမှာလည်းရွာပေါင်းစုံတပ်ဖွဲ့စစ်ကြောင်းတွေပါရှိခဲ့ပြီးကျောင်းသားပြည်သူတွေစုပေါင်းချီတက်ခဲ့ကြသလိုဟောပြောပွဲတွေလည်းကျင်းပကြကြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ6ရက်နေ့အထိဆိုစစ်တပ်နဲ့ရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးရတဲ့ပြည်သူက849ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းတာကိုပြည်ရင်းမှာနေ့စဉ်လိုလိုဆန့်ကျင်ကန့်ကွက်နေကြချိန်မှာပဲပြည်ပရောက်မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေမှာမြမအရေးကဘာကတည်အောင်လှုပ်ဆောင်နေကြသလိုတက်ဆွမ်းတပြအကူအညီပေးနိုင်အောင်မှလုပ်ပြီးတသားတည်းရှိချောင်းပြသနေကြပါတယ်။အိန္ဒိယနိုင်ငံမှာတင်းနင်းလွင်တွေက24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ13000ကျော်ပဲရှိတဲ့အတွက်ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ချင်ရင်24နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။ကမ္ဘာမှာ20လူပေါင်းတန်း600လောက်ဟာအစားအသောက်မတန့်ရှင်းမှုကြောင့်နာမကျန်းဖြစ်နေရပြီးတည်ဆုံရသူကလည်း4သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာနဲ့စိုက်ပျိုးရေးဆိုင်ရာ FAO အဖွဲ့အကြီးကဒိုမနိတ်ဘာဂျင်ကပြောပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မဲ့တနင်္လာနေ့ညချမ်း VOA Radio အစီအစဉ်ကိုတော့လိုင်းထူမီတာ31 32 51တို့ကနေဖမ်းယူနိုင်ပါတယ် VOA ကိုအားပေးနိုင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမတင်ပြထိုက်ပါ